ကျမတော်မူပါစတူတော်မောင်ရေဥပဒေနဲ့ပတ်သက်တဲ့စကားပုံလေးတစ်ခုရှိတယ် God laws made it easier to do right and harder to wrong တဲ့ကောင်းမွန်ထိရောက်တဲ့ဥပဒေတွေဟာမှန်ကန်တဲ့အရာကိုပြုလုပ်ဖို့လွယ်ကူစေပြီးအမှားကိုပြုလုပ်ဖို့အတွက်ခက်ခဲတယ်လို့ဆိုပါတယ်တရားစီရင်မှနိုင်ရိမ့်ရိုင်တင်းဆောင်နေတဲ့ငါတို့နိုင်ငံအတွက်ကတော့အဲ့ဒီစကားပုံလေးဟာတိတ်ပြီးအကျုံးမဝင်မထိရောက်လာပါဘူးထူးထူးဖြင့်စီရင်ချက်ချရမှာတရားသူကြီးတွေရဲ့တမာတမတ်မကြတဲ့အဆုံးဖြတ်ချက်တွေကြောင့်ပြည်သူတွေဟာလက်ရှိမြန်မာနိုင်ငံရဲ့တရားဥပဒေကိုတစတဲ့တစအယုံကြည်ကင်းမဲ့လာကြပါတယ်။ပြီးခဲ့တဲ့2016ခုနှစ်ဖေဖော်ဝါရီ2ရက်နေ့ညပိုင်းကကြိုက်ထုတ်မျိုးနယ်တင်စီရဲ့ကျေးရွာအုပ်စုမှာလူ100ယောက်ကအင်ဂျီ650ကိုမိရှုဖျက်ဆီးခဲ့ပါတယ်။အဲ့ဒီလူတွေကိုပုံမှန်436 419 536တို့နဲ့တရားစွဲဆိုခဲ့တယ်။အဲ့ဒီအမှုမှာကျူးလွန်ခဲ့တဲ့သူတွေကိုကြိုက်ထုတ်မျိုးနယ်တရားသူကြီးကပြီးခဲ့တဲ့မေလထဲမှာပဲတယောက်ကိုထောင်တန်းတစ်နှစ်စီချမှတ်ခဲ့ပါတယ်။သူတို့ကိုပုံမှန်3ခုစုနဲ့တရားစွဲဆိုခဲ့ရမှာပုံမှန်436မိရှုမှုတစ်ခုတည်းကတည်းကတယောက်ကိုထောင်တန်း10နှစ်စီအပြစ်ပေးလို့ရပါတယ်။ဒီအမှုကပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုအကြီးအကျယ်ထိခိုက်ပျက်စီးစေခဲ့တဲ့အမှုပါ။အင်မတန်ကြီးလေးတဲ့အမှုကိုပြည်မှုကျူးလွန်သူတွေကကျူးလွန်ခဲ့ကြပေမဲ့သူတို့ကိုစီရင်ချက်ချလိုက်တဲ့ပြည်တံကအင်မတန်မှပော့လျော့နေပါတယ်။ပြည်မှုနဲ့ပြည်တံမှမျှတတဲ့အတွက်ဒီစီရင်ချက်ဟာအကြမ်းဖက်ဖျက်ဆီးမှုကိုအားပေးအားမြောက်ပြုလို့ဖြစ်နေပါတယ်။တရားသူကြီးရဲ့တစ်ဖက်ဆောင်းနှင်းစီရင်ချက်ကိုမကျေနပ်ကြတဲ့ဒေသခံတွေကကြိုက်ထုတ်မျိုးနယ်မှာဆန္ဒဖော်ထုတ်ကြပါတယ်။ဒါအပြင်အခုရက်ပိုင်းအတွင်းလူမှုကွန်ရက်နဲ့မီဒီယာတွေမှာဟိုးလေးတကျော်ဖြစ်ခဲ့တဲ့တရားလွှတ်တော်ရှင်းနေဥဇော်ဝင်းရဲ့အမှုကိုပဲကြည့်ပါ။ဒီအမှုမှာလည်းမူလတိုင်းတရားရုံးကအမှုကိုအာမခံပေးထားခဲ့ပေမဲ့မြို့နယ်တရားရုံးကတရားသူကြီးကသူ့သဘောနဲ့တူအာမခံကိုပြန်ပြီးပယ်ချခဲ့ပါတယ်။အမှန်ကတိုင်းတရားရုံးကအာမခံပေးပြီးသားကိုမြို့နယ်တရားရုံးကအာမခံကိုပြန်ပြီးရုပ်သိမ်းပိုင်ခွင့်မရှိပါဘူး။ဒါပေမဲ့မရေယာမြို့နယ်တရားသူကြီးကအာမခံကိုပယ်ချခဲ့ပါတယ်။ဒီလိုမတရားပြုမှုခံရတဲ့အတွက်ဦးစော်ဝင်းကမြို့နယ်တရားသူကြီးကိုဖက်နှက်နဲ့ပြစ်ပေါက်ခဲ့တဲ့အထိဖြစ်ပျက်ခဲ့ရပါတယ်။ဒါအပြင်တရော်စာရေးသားမှုဖော်ပြမှုနဲ့ပတ်သက်ပြီးပုံမှန် 66 ဂါကြီးနဲ့အမှုဖွင့်ခံထားတဲ့ The Voice Editor ချုပ်ဦးကျော်မင်းဆွေနဲ့တရော်စာရေးသားသူမြစ်တရှကိုကိုမောင်တို့ကိုတရားရုံးနဲ့ရဲစခန်းတွေရဲ့အရေးယူဆောင်ရွက်မှုတွေဟာလည်းတရားမျှတမှုမရှိခဲ့ပြန်ပါဘူး။တရားရုံးတွေမှာအထူးအရေးကြီးတဲ့အမှုတွေကလွဲပြီးစနေတနင်္ဂနွေနေ့တွေမှာလုံးဝရုံးမထိုင်ရဘူးလို့ပြတ်ထန်းထားပေမဲ့စနေနေ့ကြီးမှာရုံးထိုင်ပြီးအာမခံမပေးဘူးလို့တရားသူကြီးကအဆုံးပြတ်ခဲ့ပါတယ်။တကယ်လို့အရေးကြီးအမှုတစ်ခုဖြစ်ပြီးရုံးဘက်ရဲ့မှာရုံးထိုင်ရပြန်ရင်လည်းအများပြည်သူရှေ့မောက်မှာထင်ရှားပေါ်လွင်စွာစစ်ဆေးရမယ်လို့ပြတ်ထန်းထားခဲ့ပေမဲ့သက်ဆိုင်ရာတိုင်ကြားခံရသူတွေရဲ့ဥပဒေအကြံပေးတွေဥပဒေအကျိုးဆောင်တွေမပါပဲစစ်ဆေးခဲ့ပါတယ်။တိုင်ကြားခံရသူတွေအတွက်ဥပဒေအရကာကွယ်ပေးဖို့အခွင့်အရေးလည်းမပေးခဲ့ပြန်ပါဘူး။ဒါအပြင်ဗဟန်းမြို့နယ်ရဲစခန်းကဥကြုံမင်းဆွေတို့ကိုစစ်ဆေးမေးမြန်းမှုခဏလာခဲ့ပါဖမ်းဆီးဖို့အစီအစဉ်မရှိပါဘူးလို့စင့်ခေါ်ပြီးကမှရဲစခန်းရောက်တဲ့အခါမှာပေးထားတဲ့ဂရီကိုချိုးဖျက်ပြီးဖမ်းဆီးထိန်းသိမ်းခဲ့ပြန်ပါတယ်။လက်ရှိမြန်မာနိုင်ငံရဲ့တရားစီရင်ကလိုတစ်မျိုးမလိုတစ်မျိုးပါ။တေးတဲ့အမှုကိုကြီးအောင်ကြီးတဲ့အမှုကိုတေးအောင်လှုပ်ဆောင်နေကြပြီးငွေကြေးနဲ့အာဏာရှိတဲ့သူတွေအတွက်သာအခွင့်ထူးခံအနေထားဖြစ်နေတာပါငါတူဟိုတလောကမန္တလေးမြို့ပေါ်မှာမြန်မာနိုင်ငံသားမှတ်ပုံတင်အတူပြုလုပ်ပြီးနေထိုင်တဲ့တရုတ်နိုင်ငံသားကိုတရဦးမြို့နယ်ကရဇဒတ်ကြီးအမှု608နဲ့လက်ခံစစ်ဆေးပြီးကမှတန်ငွေကျပ်တသိန်းနဲ့ကြည်အေးပေးခဲ့တယ်မဟုတ်လားတကယ်ဆိုနိုင်ငံသားမှတ်ပုံတင်အတူနဲ့တရားမဝင်နေထိုင်တဲ့အမှုဟာတန်ငွေတသိန်းနဲ့ကြည်အေးပြီးအမှုပိတ်သိမ်းပေးရမယ်အမှုငယ်လေးမဟုတ်ပါဘူးပြည်မှုကြီးတစ်ခုကိုကျူးလွန်ထားတာပါဒါကိုတရဦးမြို့နယ်တရားသူကြီးကတန်ငွေတသိန်းနဲ့ပိတ်သိမ်းခဲ့ပါတယ်။နောက်တစ်ခါမန္တလေးမြို့ပေါ်မှာပဲညဉ့်ညမ်းစာအုပ်တွေဖြန့်ကျင်ပြီးတရားမဝင်စေကုသကွင့်လိုင်စင်မရှိဗီဇာမရှိတဲ့တရုတ်လူမျိုးတွေနဲ့အတူလက်ပူးလက်ကျက်မိခဲ့တဲ့တော်ဝင်နှင်းစီစေယုံဆိုရင်လည်းတယ်ခံတွေကပြစ်မှုကျူးလွန်ကြောင်းတက်တဲ့အထောက်အထားအခိုင်အလုံရှိနေပေမဲ့ချမ်းရည်တာဆန်မြို့နယ်တရားသူကြီးကပြစ်မှုကျူးလွန်သူတွေကိုဂွင်းလုံးကျွတ်အမှုကနေကင်းလုံးခွင့်ပေးခဲ့ပါတယ်။ဒါအပြင်တရပါမဂ္ဂဇင်းမှာအယ်ဒီတာလုပ်နေတဲ့အမျိုးသမီးလေးကိုရရဲ့ဆက်ဆက်ထိုးကျိတ်တက်ပြတ်ခဲ့တဲ့တရုတ်ဆောင်မင်းအုပ်စိုးကိုလည်းမူလကတသက်တကျွန်းပြစ်ဒဏ်ချမှတ်ခဲ့ပေမဲ့နောက်ပိုင်းမှာလျှော့ပေါ့ပြီးထောင်ဒဏ်10နှစ်ပြောင်းလဲသတ်မှတ်ပေးခဲ့ပြန်ပါတယ်။နောက်ပြီး66ကကြီးနဲ့တရားစွဲဆိုခံထားတဲ့သူတွေအချို့ကိုအာမခံပေးပြီးအချို့ကိုအာမခံမပေးတဲ့မညီမျှမှုတွေလည်းရှိခဲ့ပါတယ်။ The Voice Editor ချုပ်ဦးကျော်မင်းဆွေနဲ့စောင်းမရှင်တို့ကိုတော့အာမခံမပေးခဲ့ပေမဲ့66ကကြီးနဲ့ပဲတရားစွဲဆိုခံထားတဲ့ဒေါ်မြတ်သက်မွန်ကိုတော့အာမခံပေးခဲ့ပါတယ်။ဒါလိုပဲပဲဘကိုးကဝိဂျာနယ်ကအယ်ဒီတာချုပ်ဒေါက်တာအောင်ထိတ်ကိုလည်း66ကကြီးနဲ့တရားစွဲခဲ့ပေမဲ့အာမခံပေးခဲ့ပါတယ်။11 Media က CEO ကိုဒေါက်တာတန်းထွန်းအောင်ကိုလည်း66ကကြီးနဲ့စွဲဆိုခဲ့ပေမဲ့အာမခံရခဲ့ပါတယ်။ဒါပေမဲ့သမရာကြီးကိုကြပြရေးခဲ့တဲ့ကြပြဆရာ မောင်ဆောင်ခကိုတော့အာမခံမပေးခဲ့ပြန်ပါဘူးအာမခံကိစ္စဟာတရားသူကြီးတဦးချင်းစီရဲ့စင်ကျင်ကြုံတရားနဲ့သာတက်ဆိုင်နေဆိုပေမဲ့စစ်တပ်ကနေ66အကကြီးနဲ့ဆွဲခံရတဲ့သူတော်တော်များများဟာအာမခံမရခဲ့ကြပါဘူးဥပမာကိုလဖုံးတို့ကိုဇော်မျိုးတို့ချစ်သမီးတို့ကိုမျိုးရန်အောင်တိန်တို့တွေဟာအာမခံမရခဲ့ကြပါဘူးဘာပဲပြောပြောပြစ်မှုနဲ့ပြစ်ဒဏ်မျှတပြီးအားလုံးဟာတရားဥပဒေရဲ့အောက်မှာတသားတည်းရှိစေဖြစ်စေချင်တာပါတရားဥပဒေမနိုင်မရင်းနိုင်စေဖို့တရားစီရင်ရေးကိုလေးလာစောင့်ကြပ်ပေးနိုင်မယ့်အဖွဲ့အစည်းတွေဖွဲ့ပြီးအဲ့ဒီအဖွဲ့အစည်းကလည်းလုတ်ပိုင်ခွင့်အာဏာအပြည့်အဝရအောင်စွန့်ဆောင်နိုင်ပါစေလို့အကြံပြုတင်ပြရင်းဏီကုန်းချုပ်လိုက်ပြစေငါတူမင်းလဲအားရင်ငါစီစာပြန်မှာမင်းရဲ့ချစ်လာစွာသောအဖစန်နီဦး